Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်မတ်လ25ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်2016 American သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆက်ဖက်မှုမှာသမ္မတထရန့်ပါဝင်ပတ်သက်တာမတွေ့ရဘူးလို့အထူးစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာမှာဖော်ပြပါတယ်ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာမိုင်းမောမြို့မှာတော့ဓာတ်ငွေအိုးတွေနဲ့ရန်တွေပောက်ကွဲတာကြောင့်16ဦးသေဆုံးပြီးတော့48ဦးဒဏ်ရာရပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေနားဆင်ကြရဖို့ရှိပါတယ
်ကောင်းပါပြီသတင်းတွေနားဆင်ပြီးတဲ့နောက်မှာတော့
အဓိကတော့ဗျာ2014 15လောက်ကနေစပြီးတော့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့အဓိကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်တွေလည်းကျွန်တော်ရှစ်ပြောင်းလုပ်သမားတွေကိုကျွန်တော်
တို့ဒါကတော့ထိုင်းငါးဖမ်းလုပ်ငန်းတွေမှာမြန်မာအပါဝင်အခြားရွှေ့ပြောင်းအလုပ်သမားတွေရဲ့အခွင့်အရေးကာကွယ်ပေးဖို့အမေရိကန်ကထိုင်းခြေဆိုင်ရက်ဖက်အဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမြန်မာရွှေ့ပြောင်းအလုပ်သမားရေးဦးဆောင်နေသူတဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာငင်းချင်းရေးဖြစ်စဉ်ဆွေးနွေးထားတဲ့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ရောပတ်သက်ဆက်နွယ်သူတွေရောပူးပေါင်းကြံစည်မှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှင့်နေချုပ်ဝီလျံဘာကတနင်္ဂနွေနေ့တို့အချင်းချုပ်မှာဖော်ပြထားပါတယ်အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းမှုတွေကိုလမ်းလွဲသွားအောင်သမ္မတထရန့်ဘက်ကကြိုးပမ်းမှုဒါမှမဟုတ်လည်းဝင်ရောက်ဆက်ဖက်ပြီးတရားရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့မေးခွန်းမှာတော့သမ္မတဟာပြစ်မှုတစ်ခုခုကျူးလွန်တယ်လို့အစင်ခန်းစာမှာဖော်ပြမထားသလိုအပြစ်ကင်းတယ်လို့လည်းဖော်ပြမထားတဲ့အကြောင်းရှင့်နေချုပ်ကပြောပါတယ်ထရန့်အသာစီးရာရေးအတွက်ရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့ထရန့်ရဲ့စီယုံရေးအဖွဲ့ကရုရှားနဲ့ပေါင်းကြံခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်22လကြာစုံစမ်းစစ်ဆေးမှုအစင်ခန်းစာရဲ့အချင်းချုပ်ကိုရှင့်နေချုပ်ဘာကထုတ်ပြန်တာဖြစ်ပါတယ်ရှင်နေချုပ်ကအစင်ခန်းစာအချင်းချုပ်ကိုလွှတ်တော်ကိုပြပို့ခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာလူမှုကိုထုတ်ပြန်တာဖြစ်ပါတယ်အထူးစုံစမ်းရေးမှူးမူလာကသူ့ရဲ့အစင်ခန်းစာကိုတရားရေးဌာနထံပြီးခဲ့တဲ့တောက်ကြနေ့ကပြပို့ခဲ့တာဖြစ်ပါတယ်အထူးစုံစမ်းရေးမှူးရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းရုရှားဆိုရရဲ့ရွေးကောက်ပွဲအပေါ်ကြားဝင်နှောက်ယှက်မှုတွေမှာထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ရောဆက်ဆက်ပတ်သက်သူတွေပူးပေါင်းဆောင်ရွက်မှုမတွေ့ရတဲ့အကြောင်းရှင်နေချုပ်ရဲ့အချင်းချုပ်မှာဖော်ပြပါတယ်အစင်ခန်းစာကအခုလိုကောက်ချက်ချထားတာလို့ရှင်းနေချုပ်ကပြောပေမဲ့လည်းထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကိုကူညီဖို့ရုရှားနဲ့ဆက်ဆက်ပတ်သက်သူတွေကကန့်လန့်ခဲ့တာတွေရှိတယ်လို့လည်းပြောဆိုထားပါတယ်
။ထိုင်းနိုင်ငံမှာကျင်းပတဲ့မတ်လ24ရက်နေ့ကအထွေထွေရွေးကောက်ပွဲကနဦးရလဒ်ဒီအရစစ်တပ်ထောက်ခံတဲ့ပါတီကအသာစီးရတာကြောင့်စစ်တပ်အကြီးအကဲဖြစ်တဲ့လက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာကပဲအာဏာဆက်တည်မြဲဖို့ရှိနေပါတယ်။2014စစ်တပ်ကအာဏာသိမ်းပြီးခရီးကစပြီးထိုင်းနိုင်ငံမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲအတွက်မဲအလုံးရဲ့63ရာခိုင်နှုန်းကိုရေးတွက်ပြီးချိန်မှာပရယုတ်ရဲ့ Pran Pracharat ပါတီကမဲရေးအတွက်ခုနှစ်သန်းခွင့်နဲ့ထိတ်ဆုံးကပြေးနေပြီးထိုင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်ထိုင်းစစ်တပ်ကအာဏာသိမ်းပြီးဖြုတ်ချခဲ့တဲ့ဖွေထိုင်းပါတီကတော့မဲရေးအတွက်9.3%နဲ့ဒုတိယနေရာရရှိနေတာဖြစ်ပါတယ်ရွေးကောက်ပွဲမဲရလာနဲ့ပတ်သက်ပြီးသက်ဆိုင်ရာပါတီကဘန်ကောက်မှာတီးကြားသတင်းစာရှင်းလင်းပွဲလုပ်ကြပါတယ်ပါတီအသစ်ဖြစ်တဲ့စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်တဲ့ Future Forward ပါတီကတော့လူငယ်တွေကြားရေပန်းစားတဲ့ပါတီဖြစ်ပြီးမဲစုစုပေါင်း 5.2 တန်းရနေပါတယ်ဒါပေမဲ့ထိုင်းရဲ့တက်တန်းအစီအစုံဒီမိုကရက်ပါတီကိုတော့မဲပေးသူသိမ့်မရှိပါဘူးဒါကြောင့်အခုဆိုလို့ရှိရင်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့အဘိစစ်ကတော့အဲ့ဒီပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်သွားပြီဖြစ်ပါတယ်မဲရီတွဲမှုတွေအပြီးသက်မလို့ရသေးပေမဲ့မဲအလုံးရဲ့600ခန့်လုံးလောက်ဟာပင်မဲတွေဖြစ်နေတာကြောင့်ရွေးကောက်ပွဲကော်မရှင်ကပြောကြားပြီးတနင်္လာမဲရီအတွက်ပြီးချိန်မှာအတိအကျသတင်းထုတ်ပြန်မယ်လို့ပြောပါတယ်ဖွေထိုင်းပါတီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့ယုံကြည်ကြောင်းပြောပါတယ
်နော်ဝေးနိုင်ငံအနောက်ဖက်ကန်လွန်ကဆက်ချွတ်ယွင်းခဲ့တဲ့အပျော်စီးသင်္ဘောကြီးပေါ်ကနေလူပေါင်း489ဦးကိုကယ်ဆယ်ရေးရဟင်းတွေနဲ့ တည်ဆောင်ခဲ့ရပြီးနောက်မိနစ်တနည်းခဏနေမှာတော့တင်းပေါ်အင်ဂျင်ပြန်ပြီးတော့ကောင်းသွားတာကြောင့်ရေရင်သုံးစီးခြံရံစောင့်ချက်ပြီးအနည်းအနာကမိုဒယ်စိတ်ကန်းကိုစိုက်ကပ်နိုင်ခဲ့ပါပြီ။တနာယီ43မိုင်နှုန်းတိုက်ခတ်နေတဲ့လေပြင်းနဲ့10မီတာလောက်မြင့်တဲ့လှိုင်းတွေကြားမှာဘီကီစကိုင်းအပျော်စီးပင်လယ်ကူးတင်းပေါ်ကြီးလူးလိမ့်နေခဲ့ပြီးလူပေါင်း20ဒဏ်ရာရခဲ့ပါတယ်။အပျော်စီးတင်းပေါ်ကြီးရဲ့အင်ဂျင်ပြန်ပြီးတော့ကောင်းလာချိန်မှာတင်းပေါ်ပေါ်မှာဧည့်သည်436ဦးနဲ့တင်းပေါ်အမှုထမ်း458ဦးတို့ရှိနေကြပါတယ်။
စီးရီးယားနိုင်ငံမှာကာလီဖိတ်ဒေသအဖြစ်ကြီးညာပြီး ISD ခြေကုပ်ယူထားတဲ့နေရာကိုခြေမုံးနိုင်လိုက်ပြီလို့အမေရိကန်ကြောတောင်းနိုင်ငံပြည်သားတဲ့စီးရီးယားဒီမိုကရက်တစ်တပ် SDF ကကြီးညာပြီးနောက်တနင်္ဂနွေနေ့ကနေပြည်တော်ရှင်းလင်းရေးတွေလုပ်နေရတယ်လို့ SDF ကပြောပါတယ်အဲ့ဒီဒေသမှာစစ်သွေးကြတွေကြံနေသည်ဒေလာဆိုတာကိုတူးချင်းစစ်ဆေးနေရတယ်လို့ဆိုပါတယ်လူတွေရောလက်နက်တွေကိုပါရှင်းလင်းနေရတာဖြစ်တယ်လို့ပြောပါတယ်မနေ့ကျ IS တပ်ဖွဲ့တွေကိုခြေမုံးနိုင်လိုက်တာဖြစ်တယ်လို့ SDF ပြောခွင့်ရကကြေညာပါတယ်ဒါပေမဲ့နောက်ထပ်တိုက်ပွဲတွေရှိလာနိုင်တယ်လို့သူတို့ကနေပြီးတော့သတိပေးထားပါတယ်
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေမြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမိုင်းမောမြို့မှာဓာတ်ငွေအိုးတွေနဲ့ရန်တွေပောက်ကွဲတာကြောင့်16ဦးသေဆုံးပြီး48ဦးဒဏ်ရာရတယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA တာဝန်ရှိသူတို့ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ညနေ 9:00 ဝန်းကျင်မှာ gas အိုးတွေနဲ့အရက်သုံးရန်ကိုတောင်မတော်တဆပောက်ကွဲမှုဖြစ်ခဲ့တာလို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကလူမှုကွန်ရက် Facebook မှာရေးသားထားပါတယ်။ရန်ကိုတောင်ကိုတော့စစ်ဆေးစေလို့သူရေးထားပါတယ်။ဆောက်လက်ဆာအဆောက်အုံတစ်ခုအနီးမှာပောက်ကွဲမှုဖြစ်ခဲ့တဲ့နေရာလို့ဆိုတဲ့နေရာမှာတော့ gas oil တွေအများအပြားတွေ့ရပြီးအပျက်စီးတွေကိုရှင်းလင်းနေတဲ့ဗီဒီယိုတစ်ခုကိုလည်းဦးညီရန်ကတင်ထားပါတယ်။ဝါကိုပိုင်အချုပ်ခွင့်ရဒေသမြို့တော်ပန်းစပ်မှာတော့လမ်းမဲ့ EB လ15ရက်နေ့ကစပြီးငင်းချမ်းရင်230ပြည့်အခမ်းအနားကျင်းပဖို့ပြင်ဆင်နေခြင်းလည်းဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာပထမအဆုံးမြေအောက်ယထာလိုင်းကိုတနင်္ဂနွေနေ့ကဂျကာတာမြို့တော်မှာစတင်ဖွင့်လှစ်လိုက်ပါတယ်။နောက်ဆုံးမော်အခြေခံအဆောက်အုံတွေတည်ရှိတဲ့ဂျကာတာမြို့မှာရင်ကျောပိတ်ဆို့မှုတွေရင်ဆိုင်နေရတာကြောင့်အခုလိုအစ်စ်ပြေးဆွဲမဲ့မြေအောက်ယထာကြောင့်တက်တာမှုရစေမယ်လို့မျှော်လင့်နေကြပါတယ်။အချိန်ယူဖောက်လုပ်ခဲ့တဲ့မြေအောက်ယထာလိုင်းကိုသမရဂျိုကိုဝီရိုရိုကိုတိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီယထာလိုင်းဟာ10မိုင်အကွာဝေးရှိပြီးတောင်ဘက်ပိုင်းကနေဂျကာတာမြို့တဲကိုပြေးဆွဲမဲ့ပထမပိုင်းယထာလိုင်းအပိုင်းဖြစ်ပါတယ်။နောက်ထပ်9မိုင်အကွာဝေးရှိတဲ့မြောက်ဘက်အကူဦးတည်မဲ့ယထာလိုင်းပိုင်းကိုသမရဝီရိုရိုကအုံမြင့်ချခဲ့ပါတယ်။အဲ့ဒီယထာလိုင်းပိုင်းဟာ2024လောက်မှာပြီးမယ်လို့ခန့်မှန်းပါတယ်။ဂျိုက်ကာဂျပန်နိုင်ငံကနေပြီးတော့ချင်းငွေနဲ့ဒီမြေအောင်ရထားလန်တီဆောက်တာဖြစ်ပြီးဒေါ်လာဘီလီယံ 1.6 တန်ဖိုးရှိတဲ့စီမံကိန်းဖြစ်ပါတယ်။ဂျကာတာမြို့မှာလွန်ခဲ့တဲ့ဆန်ဇူးနှစ်အတွင်းကားပိုင်ဆိုင်မှုများလာပြီးလမ်းရည်အတွက်အကန့်အသတ်ရှိတာကြောင့်ရင်ကျောပိတ်ဆို့မှုတွေတိတိတသာမြင့်တက်လာပြီးနောက်မှာအခုလိုမြေအောင်ရထားလန်ကိုလှုပ်လာတာပါ။အ
ာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာဆိုက်ကလုန်းအိုက်တိုင်းကြောင့်တည်ဆုံးသူအရေအတွက်စုစုပေါင်း900ကျော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။မိုဇမ်ဘစ်နိုင်ငံမှာတည်ဆုံးသူအရေအတွက်400ကျော်ရှိပြီးတောင်းနှင့်ချီတဲ့လူတွေကိုထောက်ပံ့နိုင်ဖို့အတွက်လည်းအကူအညီပေးရေးအဖွဲ့တွေစူးစမ်းနေကြရပါတယ်။အခြေအနေကစွန့်ရရဆဲဖြစ်ပေမဲ့ပိုပြီးတော့ကောင်းလာပါတယ်လို့မိုဇမ်ဘစ်ရဲ့မြေယာနဲ့သဘာဝဝန်ကျင်ဆိုင်ရာဝန်ကြီးဆယ်ဆိုကိုရီးယားကပြောပါတယ်။ခေါမိုးတွေပေါ်နဲ့တစ်ပင်တွေပေါ်ကလူပေါင်း1500ကိုကယ်တင်ဖို့လိုအပ်နေပြီးလူပေါင်း19000တို့ကတော့စခန်းတွေထဲမှာပြည့်သိမ့်နေတယ်လို့လည်းပြောပါတယ်။ဆိုင်ကလုန်းမုန်တိုင်းတက်ခတ်ခဲ့တဲ့ဒဏ်ကိုဇင်ဘာဘွေးနဲ့မာလာဝီနိုင်ငံတွေမှာလည်းဖြည့်ရှင်နေကြရပါတယ်။ရေပြန်ချလာလာနဲ့အတူပဲဒီသုံးနိုင်ငံမှာတည်ဆုံးသူအရေအတွက်တိုးလာအောင်မယ်လို့လည်းအကူအညီပေးရေးလှုပ်သားတွေကပြောပါတယ်ရှင်။
အရှေ့လေပိုင်းဒေသကအငင်းပွားနေတဲ့ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးကပိုင်ဆိုင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားဝင်အသိအမှတ်ပြုဖို့ဆိုတဲ့မျှော်လင့်ချက်ထားပြီးလာမယ့်ရွေးကောက်ပွဲအတွင်းအသာစီးရာရေးကြိုးပမ်းနေတဲ့အစ္စရေးဝန်ကြီးချုပ်နတန်ညာဟုကဝါရှင်တန် DC ကိုရောက်ရှိနေတာဖြစ်ပါတယ်။အဂတိလိုက်စားမှုဆွဆဲချက်တွေရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတန်ညာဟုဟာ AP 6ရက်ကျင်းပမဲ့အစ္စရေး ်ရွေးကောက်ပွဲမှာပြန်အနိုင်ရဖို့အခက်အခဲရင်ဆိုင်နေရချိန်မှာသမရထရန့်နဲ့အင်ဂျီရောမှာတွေ့ဆုံဖို့တနင်္လာနေ့မှာရှိပြီးအင်္ဂါညမှာညစာတူစားကြမှာဖြစ်ပါတယ်။ဂိုလန်ကုန်းမြင့်ကိုအစ္စရေးကပိုင်ဆိုင်တယ်ဆိုတာအတိအမှတ်ပြုထားပြီးဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာသမရထရန့်က Twitter မှာရေးသားခဲ့တာလည်းဖြစ်ပါတယ
်။တနင်္လာနေ့နေ့ကင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။ထိုင်းနိုင်ငံငါးဖမ်းလုပ်ငန်းမှာမြန်မာအပါအဝင်အခြားရွှေပြောင်းအလုပ်သမားတွေကိုကျုံပြုတ်စေခိုင်းမှုမျိုးဆက်ပြီးရှိမရှိနိုင်ငံတကာအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုရှိမရှိစောင့်ကြည့်နိုင်ဖို့ထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့တွေနဲ့အမေရိကန်ကအနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိကြောင်းမြန်မာရွှေပြောင်းအလုပ်သမားအရေးဦးဆောင်နေသူတဦးက VOA ကိုပြောပါရယ်ပြည်ခဲ့တဲ့သတင်းဘက်က Massachusetts ပြည်နယ် Boston မြို့မှာကျင်းပခဲ့တဲ့ American ပင်လယ်စာကုန်စည်ပြပွဲ2019ခုနှစ်ကိုတက်ရောက်လာတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထီချစ်ကိုဆက်သွယ်မေးမြန်းထားတဲ့အကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်။အဲ့ဒီကုန်စည်ပြပွဲမှာအမေရိကန်အလုပ်သမားဝင်ကြီးဌာနအပါအဝင်အလုပ်သမားသမဂ္ဂတာဝန်ရှိသူတွေကထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့မြန်မာနဲ့ထိုင်းအရက်ဖက်အဖွဲ့အစည်းတွေကိုဖိတ်ခေါ်ပြီး 2014-2015 ခုနှစ်နောက်ပိုင်းထိုင်းနိုင်ငံတွင်ရေလုံငန်းမှာကျုံပြုတ်စေခိုင်းမှုတွေဆက်ပြီးရှိမရှိငါးဖမ်းလုပ်သားတွေရဲ့နောက်ဆုံးအခြေအနေစတာတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာရွှေပြောင်းအလုပ်သမားတွေရေးဆောင်ရွက်နေတဲ့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုဦးထူးချစ်က VOA ကိုခုလိုပြောပါတယ
်အဓိကတော့2014-15လောက်ကနေစပြီးတော့ကျွန်တော်ထိုင်းနိုင်ငံကကျွန်တော်တို့အဓိကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်တွေလည်းကျွန်တော်ရွှေပြောင်းလုပ်သမားတွေကိုကျွန်တော်တို့ကြေကျွန့်တပွဲခိုင်းစေတာတို့နောက်လူကုန်ကူးမှုတွေအများကြီးဖြစ်ခဲ့တာတို့နောက်တစ်ခုကလေးအလုပ်သမားတွေတုံးတာပေါ့လေအဲ့ဒါတွေကြောင့်မလို့ကျွန်တော်တို့အမေရိကန်ဆိုးကနေပြီးတော့ကျွန်တော်ထိုင်းနိုင်ငံကိုတတိပေးတာတွေလုပ်ခဲ့တယ်တချိန်တည်းမှာပဲကျွန်တော်တို့ဒီဥရောပသမဂ္ဂကလည်းကျွန်တော်တို့အဝါကပ်ပေါ့ဗျာအဝါကပ်ပြပြီးတော့သူတို့တတိပေးခဲ့တယ်သူတို့ရဲ့ပင်လယ်ထွက်ကုန်တွေကိုမဝယ်ဘူးပေါ့စနစ်တကျအလုပ်သမားအခွင့်အရေးတွေကိုဂယုမဆိုင်ဘူးဆိုလို့ရှိရင်မဝယ်ဘူးဆိုတော့အဲ့ကြောင့်မလို့ကျွန်တော်တို့ဒီဟိုထိုင်းဆိုးကကျွန်တော်တို့ILO C188 ဘော့အဲ့ဒါရှေ့ကလို့ဒီမှာလေလုတ်သားတွေကိုဘယ်လိုကာကွယ်ရမလဲဆိုတော့အဲ့ဒီသဘောတူညီချက်စာချုပ်တွေပါလို့လက်မှတ်ထိုးလိုက်တာဖြစ်တယ်။ဒါကြောင့်မလို့အဲ့ဒီမျိုးလက်မှတ်ထိုးပြီးတဲ့အချိန်မှာတော့တကယ်ဟောသူတို့တည်ရစာနဲ့လုတ်သမားခွင့်ရေးတွေကိုလေးစားလိုက်နိုင်ရလားဆိုတဲ့ဟာမျိုးပေါ့။ကျွန်တော်တို့ရောကျွန်တဲ့ထိုင်းဖွဲ့စည်းတွေပေါ့လေခေါ်ပြီးတော့သူတို့ကလိလလာတာပေါ့။ဆိုတော့ကျွန်တော်တို့ကတော့တကယ်လို့အစွတ်တော်တယ်လုတ်သမားခွင့်ရေးတွေချိုးဖောက်ခံရမယ်ဆိုရင်ကျွန်တော်တို့ကစနစ်တကျမှတ်တမ်းမှတ်ရာတွေလုပ်ပြီးတော့ဒီအမေရိကန်လုတ်သမားတမကရင်နဲ့အမေရိကန်ဆိုရနောက်ပြီးတော့ကျွန်တော်တို့ဒီဥရောပသမဂ္ဂကိုကျွန်တော်စနစ်တကျတင်ပြနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဒီအစည်းအဝေးကိုကျွန်တော်တို့လာခြင်းဖြစ်ပါတယ
်။ဒါပြင်ငါးဖက်လုပ်သားတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့ရွှေပြောင်းအလုပ်သမားအဖွဲ့အစည်းတွေကိုလိုအပ်တဲ့နည်းပညာနဲ့အကူအညီတွေအမေရိကန်ကအပြည့်အဝကူညီပေးသွားဖို့ရှိပြီးထိုင်းကရေလုံငန်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိမရှိအမေရိကန်ကအမြဲတမ်းစောင့်ကြည့်သွားမယ့်အခြေအနေရှိနေတယ်လို့ဥထုချစ်ကပြောပါတယ
်။အမြဲတမ်းကြည့်ပါတယ်ဒါရှင်းပြမလို့သူတို့ကနေပြီးတော့အဲ့ဒီထိုင်းဆိုးအကိုပေါ့ဗျာ။ဟို TIR3 ပေါ့ဒီ traffic in person နံပါတ်3အစိုးဆုံးသတ်မှတ်ပြီးတော့တို့အစွားတော်တဲ့ PR တွေပေးတာလို့ကျွန်တော်တို့အခုလိုမျိုးအခြေအနေဒီဖြစ်လာတာပေါ့ဆိုတော့ဗာရဲပြီးတော့တို့ကတော့စိတ်ဝင်စားရှိတယ်နောက်ဆုံးတို့ဟိုဤပညာရဲ့ကျွန်တော်တို့ဒီငွေကြေးပါကျွန်တော်တို့ထောက်ပံ့ပြီးတော့ဒီကိစ္စတွေကိုဟိုဆောင်ကြည့်ပြီးတော့အလုပ်သမားကာကွယ်ရေးလုပ်ငန်းတွေလုပ်ဖို့တို့နဲ့ကျွန်တော်တို့အဲ့လိုမျိုးသဘောတူညီချက်တွေတော့ရထားပါတယ်ဟုတ်ကဲ့
2018ခုနှစ်ကထိုင်းမြန်မာနှစ်နိုင်ငံအစိုးရသဘောတူညီချက်နဲ့ထိုင်းနိုင်ငံမှာလိုအပ်နေတဲ့ငါးဖက်လုပ်သား4,000ကျော်အတွက်မြန်မာရွှေပြောင်းအလုပ်သမားတွေကိုစတင်ပေးပို့နေရမှာပင်လယ်ပြင်ရောက်နေတဲ့ထိုင်းငါးဖက်လှေတွေပေါ်ကမြန်မာငါးဖက်လုပ်သားတွေရဲ့အခွင့်အရေးကာကွယ်ပေးနိုင်ဖို့မြန်မာအစိုးရဘက်ကစောင့်ကြည့်ဖို့လိုအပ်ကြောင်းလည်းဦးထွတ်ချစ်ကပြောပါရယ်
။ပြီးခဲ့တဲ့နှစ်ကဆိုရင်အစိုးရပေါ်ဗျာဒီနှစ်နိုင်ငံနားလည်မှုစာချုပ်တော်ရထိုင်းနိုင်ငံမှာကျွန်တော်တို့ဒီလိုအပ်နေတဲ့ကျွန်တော်တို့လှေလုပ်သား4,200ကျော်သူတို့ပို့မယ်ဆိုပြီးတော့သဘောတူညီချက်ရှိထားတယ်။ဒါပြီးခဲ့တဲ့လကလည်းသူတို့ဟိုစပို့တာမျိုးရှိတယ်။ကျွန်တော်တို့ကတော့အလုပ်သမားတွေကိုသူတို့တည်တည်ထိုက်တဲ့ပေါ့ဗျာဒီလှေပေါ်မှာသွားပြီးတော့အလုပ်မလုပ်ခင်မှာသူတို့တည်တည်ထိုက်တဲ့ဟိုဥပဒေတွေညောက်ပြီးတော့ကျွန်တော်တို့ဘလို့ကြမ်းမကြီးအမခံချက်တွေဘလို့ရမယ်သူတို့ရဲ့အလုပ်သမားခွင့်ရေးတွေတည်အောင်တော့ကျွန်တော်တို့ကသူတို့ကိုဟိုတင်နန်းတွေပေးနိုင်ရှိတယ်။အဓိကတော့အစိုးရအနေနဲ့ကတော့ဒီအလုပ်သမားရေးနဲ့ပတ်သက်ပြီးတော့တို့ကျွန်တော်အနေနဲ့ပြောပါတယ်ကျွန်တော်ထိထိကျကျတို့တို့လေ့လာပြီးတော့စနစ်တကျအကောက်ွယ်ပေးမှုကတော့အားနည်းနေသေးတယ်လို့ကျွန်တော်မြင်တယ်အခုလိုမျိုးတို့ဟို4,000ကျော်တို့ပို့မယ်ဆိုလို့ရှိရင်အဲ့ဒီမှာလဲလှေပေါ်ရောက်သွားပြီဆိုလို့ရှိရင်အလုပ်သမားတွေကိုမြန်မာဆိုးအနေနဲ့စနစ်တကျပေါ့လေကျွန်တော်တို့အခြားဆိုးအမုတ်တဲ့အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့စနစ်တကျဟိုစောင့်ကြည့်ပြီးတော့ဒီအလုပ်သမားတွေကို အကောက်ွယ်ပေးတဲ့လို့ကျွန်တော်တို့ထင်တယ်
။ထိုင်းနိုင်ငံရဲ့ပင်လယ်ငါဖမ်းလုပ်ငန်းဟာကမ္ဘာပေါ်မှာတတိယအကြီးဆုံးဖြစ်ပြီးနိုင်ငံသားကိုပင်လယ်စာပို့တဲ့လုပ်ငန်းကနေတစ်နှစ်ကိုဒေါ်လာ10ဘီလီယံနီးပါးရနေတယ်လို့ဦးထွချစ်ကပြောပါရယ်။လက်ရှိထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားသားရွှေပြောင်းအလုပ်သမား2သန်းနီးပါးရှိနေကြောင်းနဲ့အများစုဟာငါးဖမ်းလုပ်ငန်းတွေမှာလုပ်ကိုင်နေပြီးအခုစိုးရစီမှာမှတ်ပုံတင်ကြရတယ်လို့သူတို့ကိုထိုင်းလုပ်သားတွေလိုပဲအကာအကွယ်တွေပေးထားတယ်လို့ထိုင်းစိုးရကပြောဆိုထားပါရယ်ရှင်။
ရရှိရဖျားနိုင်ငံရေးအရကိုယုံကြည်ရအပေါ်မှာယက်တီလှူရှားပြောဆိုတဲ့ပေါ်ဖန်ဆီးအရေးယူခံရသူတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်ဆီးခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘလို့လူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘလို့ပုံမှန်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာတော့နိုင်ငံရေးကျင်းသားအကြောင်းရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြလူရဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ယူဆကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်။
ကဒါနီယိုစီစဉ်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။မြမစစ်တပ်ကစစ်တိုင်း၅တိုင်းမှာအပြည့်ရက်ကြေညာထားပေမဲ့ရခိုင်နဲ့ဒေသတချို့မှာတိုက်ပွဲတွေဖြစ်နေသေးပါ။ဒီလိုဖြစ်နေတာတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဘယ်လိုသွားရိုက်ခတ်ပါသလဲ။ ABSDF ဗဟိုဦးဆောင်ကော်မတီဝင်မီစုပွင့်မြမနိုင်ငံရေးသုံးသက်သူဦးစီသူအောင်မြင့်တို့နဲ့အတူမက်ခင်ဖြူထွေးကနေရန်ကုန် VOA ရုံးခွဲမှာဆွေးနွေးသုံးသက်ထားပါရရှင
်။မတော်မီစုပွင့်အနေနဲ့ဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိငြိမ်းချမ်းရေးအခုရောက်နေတဲ့အနေအထားကိုဘယ်လိုများသုံးသပ်မိပါလဲရှင
်ဆက်စချင်းဒီဖြစ်စဉ်စတဲ့အချိန်မှာပဲဒိုင်းနာလက်နကိုင်ဖွဲ့စည်းတွေအနေနဲ့ဟိုဟာအယူဆအမြင်တစ်ခု꿰ွားရဲအားလုံးပါဝင်မှလက်မထိုးမယ်ဆိုတော့အားလုံးပါဝင်ရေးမှုကိုစုကင်ထားတဲ့ဖွဲ့ရှိတယ်အားလုံးပါဝင်ရေးကိုဖြည်းဖြည်းချင်းဆက်ရအောင်ယူရမယ်လက်မအရင်ထိုးမယ်ပေါ့ဆိုတော့အဲ့ဒီမှာအားလုံးပါဝင်မှလက်မထိုးတဲ့အဖွဲ့နဲ့လက်မထိုးပြီးမှအားလုံးပါဝင်ရေးကိုဆက်ကြိုးစားဝါမယ်ဆိုတော့အဖွဲ့နဲ့ပေါ့နော်ဒိုင်းနာလက်နကိုင်ဖွဲ့စည်းမှာအမြင်တစ်ခု꿰ွားတာရှိတယ်ဆိုတော့ဆက်စချင်းတာထွက်มาကလေးอ่ะတိုင်းနာလက်နှက်ไก่ဖွဲ့စည်းတွေအနေနဲ့တစုတစည်းထဲနဲ့ပါဝင်လာနိုင်တဲ့အခြေအနေတစ်ခုကိုမရလိုက်တဲ့အားနည်းချက်တစ်ခုတော့ရှိတာပေါ့เนาะဆိုတော့အဲ့ဒီလိုကနေလာပြီးတော့ဒီနေ့ဒီအချိန်မှာကြတော့အဓိကကြတဲ့အချက်ကလေးကိုပဲကျွန်မအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီငိမ့်ငိုင်းရေးဖြစ်စင်မှာဦးတစ်ဖွဲ့ရဲ့စိတ်ပူပန်မှုတွေကိုကျန်တဲ့အဖွဲ့ကအတိမတ်မပြုတ်ပေးတဲ့ပြဿနာဖြစ်နေတယ်ဥပမာတက်မတော်ဘက်ကဒီခွဲထွက်ခွင့်မရှိဇေယဆိုရဲအချက်နဲ့ပတ်သက်ပြီးရင်စိတ်ပူမှုရှိတယ်။ဒါဟုတ်တိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေကတက်မတော်ရဲ့စိတ်ပူမှုကိုအတိအမှတ်ပြုတ်ပေးနိုင်တဲ့အခြေအနေမျိုးပေါ့နော်အားနည်းနေတယ်လို့ဒီတိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေကလည်းတက်မတော်ရဲ့တဘောထားတွေအပေါ်မှာတိုင်းနာဖွဲ့စည်းတွေကစိတ်ပူမှုတွေပြန်ဖြစ်လာတယ်။အဲ့ဒီစိတ်ပူမှုတွေပေါ်မှာလည်းဒီတက်မတော်ဘက်ကအတိအမှတ်ပြုတ်မှုလေးစားမှုပြန်အားနည်းတယ်ပေါ့နော်ဆိုတော့ကျမတို့မှာဒီစိုးရိမ်ပူပန်မှုတွေအပေါ်မှာအတိအမှတ်ပြုလက်ခံပြီးတော့မှပြန်ပြေးလည်အောင်ဆွေးနွေးနိုင်တဲ့အလေအထမျိုးလေ့ကျင့်ရအောင်မယ်လို့ပဲကျွန်မအနေနဲ့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဆရာဦးတိစီတူအောင်မြင့်အနေနဲ့လည်းသုံးသပ်ပေးစေချင်ပါတယ်။လက်ရှိဆိုလို့ရှိရင်အခုရခိုင်မှာလည်းတိုက်ပွဲတွေအတော်ပြင်းထန်နေတယ်။ဒါဒုက္ခတွေတွေဆို2000နီးပါးတောင်မှပဲဒီရက်ပိုင်းဒီလပိုင်းအတွင်းမှာဖြစ်တာအတော်များလာတယ်။ဆိုတော့ရှမ်းပြည်ဘက်မှာရောညင်သလားဆိုတော့လည်းရှမ်းပြည်ဘက်မှာလည်းဒီတိုက်ပွဲတွေကဆက်ပြီးတော့နေစဉ်ဆိုသလိုကျွန်တော်တို့ပြစ်တယ်ခိုက်တယ်ဆိုတဲ့ဟာတွေကကြားနေရတဲ့ခါကျတော့လေ။ဆိုတော့ငင်းချမ်းရေးဆွေးနွေးပွဲတွေရတယ်တစ်ဖက်ကရှိနေတယ်ဆိုပေမဲ့လည်းဒီလိုဖြစ်နေတဲ့အနေအထားကငင်းချမ်းရေးအတွက်ဘလောက်ထိအနှုတ်လက္ခဏာဆောင်နေတယ်လဲငင်းချမ်းရေးကျွန်တော်တို့ကရှေ့ဆက်ဖို့အတွက်ဒါတွေကဘလောက်အဟန့်တားနေမှဖြစ်နေလဲ
အဲကျွန်တော်နားလေတာကတော့ကျွန်တော်တူးချင်းနားလေတာကတော့ဒီဥစ္စာရက်တက်နေတာလည်းမဟုတ်နောက်ကိုနည်းနည်းပြန်ဆုတ်နေတယ်နောက်ကိုဘာလို့ပြန်ဆုတ်တယ်လို့ပြောရတယ်လဲဆိုတော့ဥပမာဒီ NCA စာချုပ်အရာပေါ့နော်ဒီတောင်ဘက်မှာရှိနေတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ဆွေးနွေးမှုတွေကပုံမှန်တိုင်းသွားနေတယ်ဆိုရင်ဒါရက်တက်နေတယ်လို့တော့သူကဟိုပြောလို့ရတယ်ထပ်မတိုးတက်လာသေးရင်ပေါ့နော်ဟိုတော်သေးတာပေါ့ဒါပေမဲ့အခုကျတော့အဲ့ဒီအခြေအနေမဟုတ်ဘူးအဲ့ဒီမှာလည်းသူကရက်တက်နေတယ်ပြီးတော့မှမပါဝင်ရသေးတဲ့လူတွေပါဝင်လာအောင်ဆွေးနွေးတဲ့စီမှာလည်းအောင်မြင်မှုမရသေးဘူးဒီထက်ကိုပိုဆိုးတာကကျွန်တော်တို့လို့ပေါ့ရခိုင်ပြည်နယ်ဆိုရင်အခုဆိုရင်ဟိုနေရာတော်တော်များများပါပေါ့မြောက်ပိုင်းတော်တော်များများပါတိုက်ပွဲတွေပြင်းထန်လာတယ်ကျယ်ပြန့်လာတယ်ကျယ်ပြန့်လာပြီးတော့မှအဓိကဒုက္ခရောက်တာလည်းလူထုတွေကလည်း တော်ဒုက္ခရောက်လာတယ်နိုင်ငံတကာကလည်းဝိုင်းပြီးတော့ပြောရတဲ့အဆင့်ရောက်လာတယ်အဲ့ဒါတွေခြုံငုံလိုက်ရင်ပထမတစ်ခုကတော့ဟိုကုဏတော်ကဟိုပြောသလိုပေါ့နော်နည်းနည်းနောက်ဆုတ်နေတယ်အဲ့တော့နောက်ဆုံးနေတယ်ဆိုရင်ဟိုလောက်ရမယ့်အချက်တွေရှိတာပေါ့နော်ဥမာဆွေးနွေးပွဲတွေပြန်ပြီးတော့ဖြစ်ဖို့လောက်ရမယ့်ဟာတစ်ခုရှိတယ်နောက်တစ်ခုကတော့ပြစ်ခတ်တဲ့ဟာတွေရပ်ဖို့အတွက်လောက်ရမယ့်ဟာတွေရှိတယ်ရှိတော့ပြစ်ခတ်တဲ့ဟာတွေနဲ့ပတ်သက်ရင်တော့အရန်ယူရှင်းတယ်အဲဘာလဲဆိုတော့ဘယ်လက်နက်ကိုက်တက်ဖွဲ့မဆိုငြိမ်းချမ်းရေးကိုလိုချင်တယ်စကားတွေပြောချင်တယ်ဆိုရင်ရောက်တဲ့နေရာမှာရောက်တဲ့အချိန်မှာ तू ကရရစမြေပဲအဲ့တော့ဟိုတချို့တွေကြတော့ဟိုအားသာမှုရအောင်ပေါ့နော်ပို့ပြီးတော့ဟိုတိုက်ပြခိုက်ပြပြီးတော့မှဟိုရက်ချင်တဲ့သဘောလည်းရှိတာပဲဒါကတော့ဟိုဘယ်ဘက်မှမဆိုရှိတယ်ဒါပေမဲ့ကျွန်တော်မြင်တာကတော့ဘဲနေရရောက်ရောက်ရက်လို့ရတယ်ရက်ရမှာပဲရက်ပြီးတော့မှကျန်တာဆက်သွားလို့ရမှာလေအဲ့ဒါတစ်ချက်နောက်ဒုတိယတစ်ခုကဆွေးနွေးပွဲတွေပြန်ဆဖို့ဆိုရင်အခုဆိုလည်းပြောနေကြတယ်ဘာကြောင့်ဆွေးနွေးပွဲတွေကရက်နေရလဲအဲ့ဒီဥစားအဖြေရှာရမယ်ရှာပြီးရင်အဲ့ဒါဆက်သွားဖို့လုပ်ရမယ်နောက်မပါလာနိုင်သေးတဲ့လူတွေပါလာအောင်မလုပ်မလဲဒါလည်းအခုမြင်နေရတာပဲအဲ့ဒီဥစားပါလာနိုင်အောင်ဆိုရင်ဆက်ပြီးတော့ညှိနှိုင်းအဲ့လိုသွားနိုင်တော့မှသာအညီညာရင်လို့လို့ဘောစဖြစ်စင်ကပြည်သူလူထုလည်းယုံကြည်ပြီးတော့မှအကျိုးကျေးဇူးအကျိုးတရားမှုရှိတဲ့ဖြစ်စင်ဖြစ်မယ်လို့ထင်ပါတယ
်အခုကဒီ NC လက်မှတ်ထိုးထားတဲ့သူတွေထပ်ပြီးတော့ပါဝင်လာဖို့ဆွေးနွေးနေတဲ့အချိန်မှာတကယ်တမ်းအထဲမှာရှိနေတဲ့သူတွေရအောင်မှာပဲယုံကြည်မှုလျော့လာပြီးတော့ဒီဟိုပို့ပြီးတော့လက်မှတ်ထိုးလာဖို့ဆိုတဲ့အပိုင်းမပြောနဲ့ရှိနေတဲ့ဂျားထဲမှာတော့မှာပဲကွဲလွဲမှုတွေထပ်ဖြစ်လာပြီးတော့ယုံကြည်မှုအားနည်းလာတဲ့သဘောတွေဖြစ်နေတယ်အဲ့ဒါကတော့ဘယ်လိုအဲ့ဒီလိုမျိုးယုံကြည်မှုကင်းမဲ့နေတဲ့အချိန်ကြီးပြန်တည်ဆောက်ဖို့ဆိုရင်အဓိကဘာတွေဆောင်ရွက်ဖို့လိုမလဲ။ဘာတွေကအခက်ခဲဖြစ်နေရလဲ
။တကယ်တိုင်းရင်းသားတွေဘက်ကလိုလားတဲ့ခေါင်းစဉ်တွေကိုပေါ့နော်။ဘလောက်အထိဆွေးနွေးခွင့်ရပြီလဲဆိုတော့အဲမေခွန်းတစ်ခုပေါ်လာတာပေါ့။ဆိုတော့တချို့ခေါင်းစဉ်တွေကအဲဟိုဆွေးနွေးလို့မရဘူးဖြစ်လာတယ်။အထူးသဖြင့်ဒီခုနောက်ဆုံးတက်ဆုံမှုဖြစ်နေတဲ့ခေါင်းစဉ်တွေပေါ့နော်။ဒီဟိုဟာခွဲမထွက်ရဆိုရရဲ့တခုဒီတော့တက်မတော်ဆိုတဲ့ကိစ္စတွေ။ဒီကျမတို့ကဒီကြားမတန်းသူကြီးဆိုတဲ့ခေါင်းစဉ်ကိုပြောင်းပြီးတော့နိုင်ငံရေးကဏ္ဍအောက်မှာဆွေးနွေးရတဲ့ပုံစံတွေဖြစ်လာတယ်။အဲ့ဒီအပေါ်မှာဒီတိုင်းရင်းသားခေါင်းဆောင်တွေဘက်ကယုံကြည်မှုတစုံတရာကျလာတယ်။ပြီးတော့ရရှိခဲ့တဲ့ပြည်ထောင်စုသဘောတူညီချက်ပေါ့နော်။အစိပ်ပိုင်းတက်တဲ့နှစ်ကိုပြန်ကြည့်ရင်လည်းဒါတွေကတကယ်ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်အခြေခံမူတွေပေါ့အားကောင်းတဲ့အခြေခံမူတွေမဟုတ်ဘူးလို့ရှုမြင်သုံးသပ်လာကြတာတွေရှိတယ်ဆိုတော့ဒီလိုပဲဒီအချိန်အတိုင်းလာ6လတစ်ချိန်ဆက်ပြီးတွားနေမယ်ဆိုရင်ဒီငင်းငယ်ကြီးညီလာခံတွေကပြီးွားမယ်3 4ချိန်10ချိန်တို့တော့လိုတကယ်လိုချင်တဲ့ဟိုဟာသဘောတူညီချက်တွေကတော့ထွက်လာပါမလားဆိုတော့စိုးရင်ချက်တွေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေမှာအဖြစ်လာတာတွေရှိတယ်ပေါ့နော်ဆိုတော့ဒီအချိန်မှာခုနလိုပဲတကယ်အင်အားကြီးတဲ့အဖွဲ့နှစ်ခုဖြစ်တဲ့ KNU နဲ့ RCSS ကနေပြီးတော့ခဏလေးဒီငင်းငယ်ကြီးတရားဝင်ဖြစ်စဉ်ကနေခဏလေးရပ်ထားတယ်ဆိုတော့ကိစ္စဖြစ်ပေါ်လာတဲ့အချိန်မှာဒါအလုံးအတွက်စိတ်ပူစရာတစ်ခုပေါ့ဒီငင်းငယ်ကြီးဖြစ်စဉ်ကရပ်များရပ်သွားမလားဆိုတော့အခြေအနေတစ်ခုဖြစ်တယ်သို့တော်လည်းအခုဒီလိုဒီနှစ်ဖွဲ့ရဲ့တစ်ဖွဲ့ချင်းစီပြန်ဆွေးနွေးမှုတွေအရာတော့ NCA လမ်းကြောင်းပေါ်မှာပဲဆက်လက်ရပ်တည်မယ်ဒီငင်းငယ်ကြီးဆွေးနွေးပွဲတွေပိုခက်ခဲမှမှဖြစ်လာအောင်အားထုတ်သွားဖို့အတွက်ပေါ့နော်ဒီကြားထဲမှာအလို့တဘောဆွေးနွေးမှုလေးတွေသို့လှုပ်ချင်တယ်ပြီးရင်ကျမတို့ဒီဆယ်ဘွဲ့ထဲမှာအာ EO submit လို့မျိုးတစ်ခုပေါ့အမေလာမှာပြန်ခေါ်ဖို့အတွက်ဆုံးဖြတ်ချက်တစ်ခုကြာလာတယ်ပြီးရင်ကျမတို့ဆက်သွားနိုင်မယ့်လမ်းကြောင်းကိုတော့ရှင်းရှင်းလင်းလင်းပြန်ပြီးတော့အဖော်ထုတ်လာနိုင်မယ်လို့ကျမတို့ကယူဆတယ်ဆိုတော့အဲ့ဒီအနေအထားမှာခုနကလို KMPP ပါဝင်နိုင်မှုစူးစမ်းနေတဲ့အခြေအနေရလဲအခြေအနေအကြောင်းမျိုးမျိုးကြောင့်လို့အဲလက်မှတ်ထိုးမယ်ဆဲဆဲမှာလက်မှတ်ထိုးဖို့စဉ်းစားပြီးမှနိုင်ငံရေးဆွေးနွေးပွဲတွေကိုအားကောင်းအောင်တို့ကပါဝင်အားဖြည့်မယ်လို့စဉ်းစားချက်ရှိတယ်လို့ကျမတို့သိရတယ်တို့တော့လည်းအဲဒီ NCA လက်မှတ်မထိုးခင်မှာအကြောင်းအမျိုးမျိုးကြောင့်ပြတ်သွားတာတွေနှစ်ကြိမ်သုံးကြိမ်ဖြစ်ခဲ့တယ်ဆိုတော့တို့အနေထားကလည်းအဲဟိုဒီလို bilateral ပေါ့အစိုးရနဲ့တိတက်လက်မှတ်ရေးထိုးပြီးမှပါဝင်လာဖို့အခြေအနေတစ်ခုကိုပြန်စောင့်နေရတယ်လို့ဖြစ်တယ်ဆိုတော့နောက်မြောက်ပိုင်းအခြေအနေတွေပေါ့နော်ရှုပ်ထွေးတဲ့ဒီနောက်ခံအခြေအနေတွေရှိတယ်ပြီးတော့နယ်မြေချင်းချင်းဟိုဟာဆက်နွယ်နေတဲ့အနေအထားတွေအရဒီမြောက်ပိုင်းအခြေအနေကြတော့အခုတဖြည်းဖြည်းချင်းတစ်ထစ်ချင်းကြိုးစားလာရတဲ့အနေအထားမှာပဲရှိနေသေးတဲ့အနေအထားတော့ဖြစ်တယ်ကျမတို့အမြင်ကပြောရမယ်ဆိုရင်ဒီ NCA လမ်းကြောင်းကကျမတို့တိုင်းပြည်မှာဒီအနည်း90အတွင်းမှာပေါ့နော်တခါမှဒီလိုနိုင်ငံရေးဆွေးနွေးပွဲတကားကိုဖွင့်လိုက်ပြီဆိုတဲ့အဆင့်ကိုမရောက်ခဲ့ဘူးအခုကတော့တကားကိုဖွင့်လိုက်ပြီမဆက်သွားဖို့အတွက်အားတွေလိုနေတာ
အတော်မီစုပွင့်ထောက်ပြတယ်လို့ဆိုရင်ဒါနှစ်ဖက်ကဟိုနှစ်ဖက်အဲတိတ်ရှိကြကြည်ကြည်လေးလေးညှိရမယ်ကိစ္စတွေကိုဆိုစရာအခုဟာကတမရယုံပြောခွင့်ရပြောတယ်သူတို့ဘက်ကလမ်းဖွင့်ထားတယ်အဲလမ်းဖွင့်ထားရဆိုရဲစကားတစ်ခုလောက်နေပဲအဲလုံလောက်မှုရှိမရှိဆိုတော့ဒါပြောစရာရှိတာပေါ့လीဆိုတော့တိုင်းသားတွေဘက်ကလည်းဘာတွေအ short တင်းလို့ရမလဲဒီဘက်ကဒီဟိုဒီမြန်မာဒီအစိုးရဘက်ကဆိုရင်လည်းဘယ်လို short တင်းနေအပြတ်အနံလုံမှဒီဟာပြည်လည်နိုင်မလဲဘယ်လိုသုံးသပ်မလဲ
အဓိကကတော့ဟိုဘာလဲအပိုင်းတွေကမတူကြဘူးလက်မှတ်မထိုးရသေးတဲ့အပိုင်းကတပိုင်းရှိတယ်။လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဖြစ်နေတဲ့ပြိပခါတပိုင်းရှိတယ်။လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဖြစ်တဲ့ကိစ္စကကျွန်တော်တို့မြင်တာကျွန်တော်မြင်တာရိုးရိုးလေးပဲ။တက်မတော်သဘောထားတွေက တဖြည်းဖြည်းပြောင်းလာတယ်လို့ကျွန်တော်တို့အဲ့လိုမျိုးဟိုမှန်းဆမိတယ်အဲတက်မတော်သဘောထားဘလို့ပြောင်းလာတယ်လဲဆိုတော့အစပိုင်းမှာပေါ့နော်ခုနကတော့မီဆူဘူးပြောတဲ့ထက်မှလည်းပါပါတယ်ကျွန်တော်တို့အရှိရအငញ្ញိုင်းဖြစ်စဉ်တွေနောက်ပြီးတော့မှအပစ်ခတ်ရက်စဲဖို့အစိုးရနဲ့လက်နက်ကိုင်တွေတွေ့ဆုံတဲ့ဟာနှစ်များစွာပေါ့နော်နှစ်60ပတ်ဝန်းကျင်လောက်ဟာဒီကျွန်တော်လေ့လာကြည့်တော့ဒီပြီးခဲ့တဲ့ဖြစ်စဉ်ကဒါအကောင်းဆုံးအနေထားကိုတို့ကဖန်တီးခဲ့တယ်ဟိုလွယ်လွယ်လေးပြောမယ်ဆိုတော့ဥအောင်မင်းဆိုသူလွယ်လွယ်လေးသူဒါလေးကိုပုံဖော်တာရှိတယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့လက်နက်တွေကင်ထားနိုင်ငံရေးကိုဆွေးနွေးကြဆွေးနွေးရစီမှာလွတ်လွတ်လပ်ဆွေးနွေးအဲ့ဒီအချိန်မှာလက်နဲ့ဖြုတ်တာတွေလက်နဲ့တတ်တာတွေဒါတွေဘာမှဟိုမပြောဘူးပေါ့နော်အဲ့လိုမျိုးနိုင်ငံရေးဆွေးနွေးမှုပြေလည်ပြီဆိုတော့မှအဲ့ဒီ NCA မှာလည်းနောက်ဆုံးအဆင့်မှာပါတယ်ကောင်တယ်ပေါ်ဖို့ကတတ်တယ်ပြန်လဲပေါင်းစည်းဖို့ကိစ္စတွေပါဒါတွေကပါတယ်ပါတယ်ဆိုတဲ့ခါကျတော့တတ်မလို့ကအခုကြတဲ့ခါကျတော့အဲ့ဒီသဘောမျိုးမဟုတ်ဘဲနဲ့ကိုယ်တော်ကဒါဆွေးနွေးလို့ရတော့မှရှိကိုဆက်သွားမယ်ဒီဥစ္စာကိုအရင်လုပ်ရမယ်အပြီးရင်နောက်အရေးတကြီးလုပ်ရမယ့်ကိစ္စဆိုတာဒါရုပ်မကြီးမေးအောင်လိုက်မိခွန်းမှလည်းပါတယ်အရေးတကြီးလုပ်ရမယ့်ကိစ္စကတတ်တယ်ကိုပြန်လဲပေါင်းစည်းခြင်းပါညာဒါတွေစကားတွေပြောလာတဲ့ခါကျတော့ဒီမှာကိုယ်တော်ကဆွေးနွေးဖို့တိဆုမှုတွေဖြစ်သွားစေတာအဲ့တော့ဒီဥစ္စာကိုပြေလည်ဖို့ဆိုရင်အဲခုနကတော့တိုင်းသားတွေလုံနေတယ်လို့ပဲအလွတ်သဘောတွေနဲ့ပြန်တွေ့ပြီးလုံမှာပဲဒါရတော့မယ်အဲ့တော့အရေးကြီးတာကဘာကြောင့်ဖြစ်သွားလဲလို့အကြံပြင်းပြောမယ်ဆိုရင်တော့တက်မတော်ဘက်ကနေပြီးတော့မှအရင်တော့သဘောထားနဲ့ပြောင်းလဲလာစားပြုတ်တဲ့ဥစ္စာကအဲ့ဒါကသွားတွေ့တယ်ဆိုတော့အဲ့ဒီပြောင်းလဲတဲ့ဟာကိုပြန်စဉ်းစားဖို့လိုတယ်ပြန်စဉ်းစားပြီးတော့မှတကယ်တကယ်ဒီ NC လမ်းကြောင်းတိုင်းသွားမယ်ငញ្ញာရေးကိုလည်းတေချာလုံမယ်ဆိုရင်ဒီတိုင်းသွားလို့ဖြစ်မလားမဖြစ်ဘူးဆိုရင်တော့တေချာအ short တင်လုပ်ပြီးတော့မှပြန်ပြီးတော့ဆွေးနွေးရမှာပေါ့ဒီလိုပဲလုပ်ရအောင်
အခုကလက်ရှိအခြေအနေရဟိုဟိုပြောမယ်ဆိုရင်တော့မှပဲငញ្ញာရေးလုံတဲ့နယ်ဆိုတာမျိုးတဲ့အမြင်နဲ့နောက်အပြင်ပဖိအားတွေကြောင့်ပဲလုံနေသလားတကယ်တမ်းဆန္ဒမရှိလို့ပဲညှိနှိုင်းရခတ်နေသလားဆိုတာတော့မှမေးခွန်းထုတ်ဆရာဖြစ်လာလေမှန်
ပါတော
့နောက်တစ်ခုကလည်းဗာလဲဆိုတော့ဒီနိုင်ငံတကာမှာသုတေသနလုပ်တဲ့အချက်တွေမှာဒီစာတမ်းတွေကိုလိုက်ဖတ်ကြည့်လို့ရှိရင်အမျိုးသမီးတွေပါဝင်တဲ့ငញ្ញာရေးလုပ်ငန်းစဉ်တွေကပို့ပြီးတော့အားကောင်းတယ်ဖြစ်နိုင်ချေအလားလာပို့ပြီးတော့30ရာခိုင်နှုန်းအထက်ပို့ရှိတယ်လို့ပြောကြတယ်တကယ်လို့အဲ့ညဉ့်ညဉ့်ရအောင်မြင်သွားတယ်ဆိုလို့ရှိရင်ရေရှည်ပို့ပြီးတော့တည်တန်းတဲ့ညဉ့်ညဉ့်ဖြစ်တယ်လို့ပြောကြတယ်ဒါပေမဲ့အခုကျမတို့မြန်မာနိုင်ငံရဲ့ညဉ့်ညဉ့်လုပ်ငန်းစဉ်ကိုကြည့်လိုက်မယ်ဆိုရင်တော့အမျိုးသမီးတွေရဲ့ပါဝင်မှုအားအင်မတန်အောင်နေပါနေတယ်ဆိုတော့အဲ့ဒီအချက်ကရောဒါညဉ့်ညဉ့်ရေးမှာအဟန့်ကြားဖြစ်နေတဲ့အချက်လို့အမတော်စုပွဲအနေနဲ့ယူဆမိသလားဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဒီပေါ်ဒီညဉ့်ညဉ့်ဖြစ်စဉ်ကဒီ NCA ကနေလာတဲ့အခါမှာဒီ NCA ကိုပြန်လေ့လာကြည့်လိုက်တဲ့အခါကျတော့သူကဘာကိုအသားပေးထားလဲဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းစကားပြောပြီးမှနိုင်ငံရေးပြဿနာကိုဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ့နော်ဆိုတော့ဒီထဲမှာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍတော့မှတော်တော်လေးအားနည်းနေတယ်ဒါလိုလဲထောက်ပြနေကြတာလေးရှိရဲ့ဆိုတော့လက်နက်ကင်အဖွဲ့အစည်းတွေအချင်းချင်းဖြေရှင်းမှအဲငြိမ်းချမ်းရေးရမယ်ဆိုတဲ့အယူအဆကြောင့်လို့ပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအများကြီးကြံခဲ့တာပေါ့ဆိုတော့ဒီလက်နက်ကင်အဖွဲ့အစည်းတွေမှာရောဒီအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခန်းကဏ္ဍကိုမူဝါဒတွေနဲ့တိကျဟိုဟာစီမံဆောင်ရွက်ခဲ့သလားလို့မေးရင်အနည်း80လုံးလုံးက no လို့ပဲပြောရမှာပဲဒီနောက်ပိုင်း50နှစ်မှာအတန်လေးတွေထွက်လာတယ်မူအားဖြင့်လက်ခံတယ်ဥပမာဘိုးကော်မတီ35ရောက်ရွေးမယ်ဆိုရင်တော့အမျိုးသမီးက10ရာခိုင်နှုန်းပါရမယ်ရ20ရာခိုင်နှုန်းပါရမယ်ဆိုတော့မူအားဖြင့်ထောက်ခံတဲ့အချက်တွေတော့ပဲတွေ့တယ်လက်တွေ့လုပ်ငန်းစဉ်တွေမရှိဘူးဆိုတော့ဒီဇဝဲတွေမှာအမျိုးသမီးတွေပါဝင်လာဖို့ဆိုတာကကျွန်တော်တို့ကဟိုမျော်မှန်းချက်ပေါ့အိမ်မက်တက်တက်ပဲဖြစ်နေမှာပဲ
တကယ်ဒါလည်းအရေးကြီးတဲ့အချက်အနေနဲ့ထည့်သွင်းစဉ်းစားခြင်းတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဆိုတော့ဟိုအချုပ်အနေနဲ့ကတော့လေငញ្ញန်ရဲ့အလားအလာကိုအတူချုပ်လေးနည်းနည်းသုံးသပ်ပေးစေချင်ပါတယ်ကျွန်တော်တို့တကယ်ပဲငញ្ញန်ရဲ့အတွက်ညှော်လင့်လို့ရပြီလားလက်ရှိဆိုရတော့ပြောထားတာပဲဒါငញ្ញန်ရဲ့ကသူတို့ရဲ့အတ္တကဥတီဆောင်ရမယ်တဲ့မှာပါတယ်ဒါပေမဲ့တကယ်တန်းကြတော့ငញ្ញရဲ့အလားအလာဟာကောင်းလာပါပြီလားဆရာဘယ်လိုယူဆမိလဲ
အဲ့တော့ခုနကတော့ဟာနေပဲဆက်ရံခုနကတော့အမျိုးသမီးပါဝင်မှုပြောတာပေါ့နော်ကျွန်တော်နားလေတာကပြည်သူလူထုပါဝင်မှုကိုကျွန်တော်ပြောခြင်းတယ်ပြောခြင်းတယ်ဆိုတာကဒေါ်ဆင်းစီတို့ဘာလို့လဲသူတို့လည်းပြောတာပဲဒါပြည်သူလူထုပါဝင်ရမယ်ပါညာဒါပေမဲ့တကယ်လက်တွေ့မှာအခုကျွန်တော်ကဘာတွေမြင်နေရတယ်လဲဆိုတော့ငញ្ញရဲ့ကိုတွန်းအားပေးဖို့ပေါ့အစိုးရဘက်ကောပေါ့တွန်းအားပေးဖို့လှုပ်ရှားမှုတွေဆိုတာကလိုတယ်ဟိုအရင်ခေတ်တုန်းကဆိုရှိခဲ့တယ်ငញ្ញရဲ့လှုပ်ရှားမှုတွေကြီးကျယ်တယ်အခုကြတဲ့ခါကျတော့လှုပ်လိုက်တဲ့လှုပ်ရှားမှုတွေထောက်ခံပွဲတွေဟာတမတော်ထောက်ခံရင်ထောက်ခံမထောက်ခံရင်ခုနတော့လက်နက်ကင်အဖွဲ့တွေကိုထောက်ခံမဟုတ်ရင်နိုင်ငံရေးပါတီတခုထောက်ခံအဲ့ဒါမျိုးတွေပဲတွေ့နေရတယ်အဲ့ဒါကတကယ်ညဉ့်ညဉ့်ရေးကိုအားပေးစေတဲ့ဟာမျိုးတွေမဟုတ်ဘူးအဲ့တော့လူထုတွေပါဝင်တဲ့ညဉ့်ညဉ့်ရေးကိုတကယ်ကိုထောက်ခံပြီးတော့မှဖိအားပေးတဲ့ဟာမျိုးတွေပေါ်လာရင်ပို့ပြီးတော့တော်ရဖြစ်စေမယ်လို့ထင်ပါတယ်ဟုတ
်ကဲ့
ဒါကတော့မြမရေးရဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြကြတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနိုင်ဘက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်။သူပြောစကားအရနှစ်ဖက်အပြည့်အစာချုပ်သီးခြားချုပ်ပြီးတိုက်ခိုက်မှု
ကတော့ match လ21ရက်ငိမ့်နေရေးဆွေးနွေးပွဲဘာတွေထူးခဲ့တယ်လဲဆိုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့မတ်အေးတန်နာကျော်ရဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA Facebook Messenger ကနေပြီးရေးလာတဲ့သောရရှင်တွေရဲ့သတင်းစကားတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်မြစ်တာအတေးလက်ဆောင်ဖြစ်တဲ့မြန်မာသတင်းလေးတပုတ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံး VOA Facebook Messenger ကနေပြီးတော့စာရေးလာကြတဲ့စာတွေနောက်ပြီးတော့ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဝေမျှပေးသွားခြင်းပါတယ်။ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေတစ်ဆင့် Mac Computer ကိုပြောပေးပါဆိုပြီးရေးလာတဲ့သောရရှင်ကတော့သူကနာမည်လို့တော့ပြောလို့မရပါဘူး Facebook Messenger ကနေပြောရေးလာတာပ
ါ Hello VOA မြန်မာပြည်ကပေးစာအစီအစဉ်ကနေ Mac Computer ကိုပြောပေးပါဗျာအရန်လေးစားတယ်လို့အရန်လည်းခင်ပါတယ်လို့သတင်းတွေဆက်တဲ့အခါစကလုံးနဲ့ဟန်အမူအရာတွေကတထက်တဲကြတာတွေစကားပြောရမှာပြောဆိုတဲ့အကြောင်းအရာကိုလက်တွေ့မြင်သွားအောင်ပြောဆိုနိုင်တာတွေအုံနောက်ထဲနှလုံးသားထဲစွဲသွားအောင်ပြောဆိုနိုင်တာတွေကိုအရန်အထင်ကြီးလေးစားတယ်လို့ပြောပြပါဗျာပြောပြမယ်ဆိုရင်တော့ VOO အရန်ကျေးဇူးတင်ပါတယ
် VOO မြန်မာပြည်ကပေးစာများအစီအစဉ်ကနေ Mac Computer ကိုပြောပြပါဆိုပြီးရေးလာတဲ့သောရရှင်ကတော့ဒီ Facebook Messenger ကနေရေးလာတဲ့သောရရှင်တယောက်ဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါ Mac Computer စီကိုဒီစာပို့ပေးလိုက်ပါတယ်နော် VOO ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်စီစီနမနားထောင်တဲ့ပရိသတ်တွေမှာအခုနောက်ဆုံးဖြစ်ပေါ်တဲ့မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်ကဆေးရည်ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့တော်တော်ရရက်မအေးနဲ့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီမှာသောရရှင်အောင်မိုးဟင်းက
မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာဆင်းရဲပင်ပန်းစွာနဲ့လောက်ကင်စားတောက်နေတဲ့ရခိုင်ပြည်သူတို့ရဲ့အေဂျင့်တင်ငင်မှုကိုစုပမှုဖြစ်အောင်မိထိုးပေးနေတာဘသူလဲအစိုးရလားစစ်တပ်လား
အစိုးရလားစစ်တပ်လားလို့မေးထားပါတယ်ဒါကသောရရှင်အောင်မိုးဟင်းပါဟုတ်ကဲ့အခုကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေတာကသောရရှင်တွေရဲ့သူတို့ရဲ့ဒီယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာရေးဖြစ်ပါတယ်နော်သူတို့စာရေးကိုထုတ်လွှင့်ပေးတာကကျမတို့ VOA ရဲ့အားပေါ်ဖြစ်နေထုတ်လွှင့်ပေးတာမဟုတ်ပါဘူးသောရရှင်တွေရဲ့ဒီလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုဝေမျှပေးတာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါနောက်ထပ်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ခိုင်လင်းဆိုတဲ့ VOA သောရရှင်သူသိကြတာကိုမေးမြန်းလာတာကိုလည်းအခုဖြေကြားပေးကြပါတယ်ရှင်ဒီသောရရှင်ကမင်္ဂလာမနေ့ခင်မာ VOA ရေးဆိုပြီးအခုလိုစာရေးလာတာပါခိတဗန်ကောက်ရောက်တော့ရှင်ခိုင်လင်းဖြစ်ပါတယ
်အချိန်နဲ့တပြေးညီသတင်းတွေကိုထုတ်လွှင့်ပေးလို့နားထောင်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒါပေမဲ့မြန်မာတနိုင်ငံလုံးကလက်မခံတဲ့အမည်တစ်မျိုးကိုသတင်းတွေမှာအမြဲကြားနေရတာဘာကြောက်ပါလဲရိုဟင်ဂျာဆိုတဲ့လူမျိုးမြန်မာပြည်မှာမရှိဘူးလက်မခံဘူးလို့အားလုံးကဆန့်ကျင်နေတာကိုသတင်းသမားတွေကဘာကြောက်ခေါ်နေရတာပါလဲသိကျင်လို့ကျေးဇူးပြုပြီးရှင်းပြပေးပါခင်ဗျ
ဟုတ်ကဲ့ကိုခိုင်လေးကိုကျွန်မဖြေကြားချင်ပါတယ်ဒီမှာတခြားသူတွေလည်းတံမျိုးမကြခဏပြောတတ်လို့ပါမြန်မာနိုင်ငံမြန်မာအစိုးရကအတိအမဲ့မပြုတဲ့ဒီနာမည်ကိုကျွန်တော်တို့ဘာဖြစ်လို့အသုံးပြုနေရလဲဆိုတာပေါ့နော်ရိုဟင်ဂျာဆိုတဲ့နာမည်ကသူတို့လူမျိုးကိုယ်တိုင်ကဒီနာမည်ကိုပေးထားတာမလို့နိုင်ငံတကာကဒါကိုအတိအမဲ့ပြုပြီးတော့လက်ခံခေါ်ဝေါ်တုံးဆွဲတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့နိုင်ငံတကာသတင်းမီဒီယာတွေအနေနဲ့လည်းဒီနာမည်ကိုပဲရည်ညွှန်းပြီးတော့တုံးဆွဲရတာဖြစ်ပါတယ်ဟုတ်ပါတယ်ဒီသောရရှင်ပြောသလိုပဲမြန်မာနိုင်ငံအနေနဲ့တော့မြန်မာအစိုးရကိုယ်တိုင်ကဒီနာမည်ကိုလက်မခံနိုင်ဘူးအတိအမဲ့မပြုဘူးဆိုပြီးတော့ထားတာရှိပါတယ်နော်မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသကပြည်ပခါရီနဲ့ပတ်သက်ပြီးတော့သောရရှင်နေလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုအခုဆက်ပြီးတော့ပြောပြပေးကြပါရစေ လေးစားရပါတော့ VOE မြောက်ဦးမြို့ရင်စစ်တပ်ကဘာကြောင့်ဘလို့ပြစ်ခတ်နေလဲဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပါတယ်ဆိုပြီးတော့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကဆိုတဲ့တော်ရရှင်ရေးလာတာပ
ါကျွန်တော်တို့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာကလူပေါင်းအယောက်80လောက်ကိုစစ်တပ်ကတစားကံဖြစ်ဖမ်းဆီးထားပါတယ်ဒီနေ့မနေ့တမနယ်လုံးတိုက်ပွဲဖြစ်ပါတယ်ဖြစ်တဲ့နေရာကပန်းမြောင်ကျေးရွာအုပ်စုရွာသေးရပ်ကွက်နဲ့မြို့ချောင်းကျေးရွာအနီးမှာပါနောက်ပြီးဇင်ပြင်းနဲ့သဘော့စာအနီးဖြစ်ပါတယ်တိုက်ပွဲကြောင့်ရွာသားတချို့ဒဏ်ရာရတယ်ပြောချင်တာကစစ်ပွဲဖြစ်တာလက်နက်ကင်ချင်းချင်းဖြစ်တာဖြစ်ပါစေအရသားတွေကိုတစားကံမလုပ်ဖို့ VOE ကကြေညာပေးပါကျွန်တော်ကတပ်ပြေးတယောက်ပါတပ်ရဲ့စစ်ဥပဒေမှာစစ်စင်ရေးကာလအတွင်းဘာပြစ်မှုကိုမဆိုကျူးလွန်ခွင့်ပြုထားပါတယ်ဒါကိုပြုပြင်ဖို့ VOE အနေနဲ့တပ်မတော်ကိုပြောပေးပါခင်ဗျာ
VOE အနေနဲ့တပ်မတော်ကိုပြောပေးပါတယ်ကျမတို့ကတော့တပ်မတော်ကိုပြောလို့မရပါဘူးဒီတော်ရရှင်ရဲ့ဒီအခုလိုမျိုးဟိုပြောချင်တဲ့စာကိုပဲကျမတို့ VOE လေးလိုင်းကနေပြောထုတ်လွှင့်ပေးလိုက်ပါရနော်အခုလိုမျိုးရခိုင်ဒေသမှာဆေးရည်ပဋိပက္ခဖြစ်နေတဲ့အချိန်မှာတော်ရရှင်ငွေကြော့ရှင်ကတော့ဒါရိုက်လေလိုင်းအစီအစဉ်မှာရခိုင်ရေးဆွေးနွေးမယ်ဆိုတဲ့အတွက်ကြောင့်မလို့ပါဝင်ခြင်းပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါမတ်လ19ရက်နေ့ဒါရိုက်လေလိုင်းအစီအစဉ်မှာတော့တော်ရရှင်ဒီတိကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးပါဝင်ပြီးတော့ဆွေးနွေးကြတာတွေ့ရပါတယ်အီးမေးလ်ကလည်းစာရင်းအမြောက်အများရရှိတယ်လို့မျိုးအခုလိုဒီတော်ရရှင်ငွေကြော့ရှင်လို့ပဲ Messenger ကနေပြီးတော့လည်းစာရင်းရေးလာကြပါတယ်ဒါကြောင့်မလို့ဟိုအီးမေးလ်တွေအများကြီးကြံသွားပါတယ်ဒီစာရင်းလည်းမဖော်ပြလိုက်နိုင်ပါဘူးနော်တော်ရရှင်ငွေကြော့ရှင်ကတော့အခုလိုပြောလာပါတယ
်။မင်္ဂလာပါ VOA ။အင်္ဂါညတိုင်းလေးလိုင်းအစီအစဉ်ရခိုင်ရေးဆွေးနွေးမယ်ဆိုလို့ပါဝင်အကြံပြုတာပါ။တမရော်ကအစိုးရလောက်ကနေဒေါ်စန်းစုကြည်ရဲ့ဥဆောင်မှုကိုစိတ်တူကိုတူကြည်ပြူစွာလက်တွဲပြီးလိုက်နာမယ်ဆိုရင်အောင်မြင်နိုင်ပါတယ်။ဒီပြဿနာဖန်တီးခဲ့တာလဲရွှေသမင်ဘဲကထွက်ဆိုလာလို့ပါပဲ VOA
။ဒါကတော့တိုင်းရဲ့လေးလိုင်းအစီအစဉ်မှာရခိုင်စီရေးပဋိပက္ခနဲ့ပတ်သက်ပြီးတော့ဆွေးနွေးတာကိုသူ့အနေနဲ့မက်ဆန်ဂျာကတဆင်စားပို့ပြီးတော့ဆွေးနွေးလာတာပါကျွန်မတို့အရင်တော့ကလည်းပြောထားပို့ပါတယ်ကျွန်တော်တို့အချိန်ရရရသလောက်ဒီစာတွေကိုဖော်ပြပေးပါရနော်တခါတလေအကြောင်းအရာတချို့ကိုတော့သောရရှင်တွေတော်တော်များများပါဝင်ပြီးတော့စာတွေအများကြီးရေးပြီးတော့ဆွေးနွေးကြတာမလို့အခုလိုကြံသွားခဲ့ရင်လည်းကျွန်မရရရသလောက်ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာထပ်ပြီးတော့ဖော်ပြပေးပါရရှင်ဒီတော့ရရှင်ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော့ရရှင်ငွေကြော့ရှင်လိုပဲနောက်ထပ်တော့ရရှင်ကြော့ကြော့သူကတော့ဒါရိုက်လေးလိုင်းအစီအစဉ်တော့မဟုတ်ပါဘူးဒါပေမဲ့မြန်မာနိုင်ငံအနောက်ခြမ်းရခိုင်ဒေသမှာဖြစ်နေတဲ့ဆေးရည်ပရိပက္ခနဲ့ပတ်သက်ပြီးတော့ဒီတော့ရရှင်ငွေကြော့ရှင်လိုပဲအမြင်ရှိသူဖြစ်ပါတယ်သူက
အေးနဲ့မြန်မာစစ်တပ်ကြားတိုက်နေတဲ့ကိစ္စကြောင့်အနောက်ဘက်တကားလုံခြုံရေးကရေရှည်မှာထိခိုက်လာနိုင်ပါတယ်အဲ့ဒီအခြေခံမူပေါ်မှာမူတည်ပြီးအမြန်ဆုံးနှစ်ဖက်ညှိနှိုင်းကြရင်ပြေလည်မယ်လို့ယူဆမိပါတယ်ပြည်ရင်းမှာမညီညွတ်လို့တခြားဒေတာတွေမှာစေပရိပခဖြစ်တာတိတ်ကြောက်စရာမကောင်းပါဘူးအနောက်ဘက်တကဝမှာမပြေလည်မှုတွေနဲ့ဆက်ဖြစ်နေုံမဲ့ဆိုရင်မကောင်းတော့ပါဘူးပြေအေးဖို့လိုပါပြီဗျာ
နက်ဆန်ရှမ်းတောင်ကဦးဆိုင်ထွန်းလာကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းဒီတိုင်းသားဒေတာမှာနေတဲ့သူမလို့ဒီစေရေးပရိပခတွေနဲ့ရင်ပါတဲ့သူဖြစ်ပုံရပါတယ်နော်သူကရခိုင်စေရေးပရိပခနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA အဂရီနဲ့ပတ်သက်လို့ပြည်ထရေးတို့စစ်တပ်တို့နဲ့ပတ်သက်မှုမရှိရင်တော့အရေးယူတာတိုးတက်လာပါတယ်။ဟိုချင်းပြည်နယ်ကလားကချင်းပြည်နယ်ကလားတရားတစဉ်ရှစ်လဖွင့်ပြီးပျက်စီးသွားတာကြတော့အရေးမယူဘူးနော်။တပ်နဲ့ပတ်သက်လို့ထင်ပါတယ်။နောက်တစ်ခုကတော့မြောက်ဦးမှာဗယံပရာပြစ်သွားတဲ့ကိစ္စပြည်သူတွေရဲ့အသက်ကိုတန်ဖိုးမထားစော်ကားလိုက်တာပဲ။ကျွန်တော်တို့ပြည်သူတွေဘယ်သူ့ကိုအားကိုးရမလဲ။အပြစ်ရှိတဲ့သူတွေလည်းတကားမှအရေးယူမခံရပဲပြီးသွားတာပဲလေ။ဘယ်သူမှမကူညီနိုင်တော့ဘူးလား
ဒါကတော့မြန်မာနိုင်ငံအနောက်ပိုင်းရခိုင်ဒေသနဲ့ဒီသူနဲ့ထိစပ်နေတဲ့ချင်းပြည်နယ်တို့မှာဖြစ်နေတဲ့စေရေးပဋိပက္ခနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့စာရီသူတို့ရဲ့အမြင်တွေလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေကိုဝေမျှလိုက်တာဖြစ်ပါရဲ့ရှင်နှင်းတောင်လူသားဆိုတဲ့တော်ရရှင်ကတော့ပြီးခဲ့တဲ့သတင်းပတ်တွင်မှာပဲဒီရခိုင်ပြည်နယ်ကဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကိုဒီဖမ်းထားရကနေပြီးတော့သူ့ကိုပြစ်မှုအမိန့်ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူရေးလာတာဖြစ်ပါတယ်။သူက VOA အစီအစဉ်တွေကိုလည်းနားဆင်ပြီးတော့သူ့ရဲ့နားထောင်တဲ့ပုံသူဘလို့နားထောင်လို့အဆင်ပြေတယ်ဒါမျိုးတွေကိုလည်းရေးပြီးတော့တခြားသောရရှင်တွေသိအောင်ဝေမျှလာပါတယ်။နှင်းတောင်လူသားဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာ
မင်္ဂလာပါခင်ဗျာကျွန်တော် VOA ကိုစတခါမှမရေးဖြစ်ပါဘူး။ဒါပေမဲ့လို့ VOA ကိုကျွန်တော်16နှစ်ကနေပြီးတော့အခုအသက်30အထိမလွတ်တမ်းကိုနားထောင်ခဲ့ပါတယ်။အရင်ကတော့ Radio နားနဲ့နားထောင်ပါတယ်။2009ခုနှစ်မှာတော့ကျွန်တော်ကွန်ပျူတာစသုံးတက်လို့ VOE ကို Google ကနေပြီးတော့ website ကိုရှာပြီးတော့နားထောင်ဖတ်ပါတယ်။ပြပမှာဖြစ်လို့ပါ။မြန်မာနိုင်ငံမှာ Facebook ကျယ်ပြန့်လာတာဦးသိန်းစင်ခေဖုန်းတွေကိုလူတိုင်းသုံးလာရတာမို့လို့ Facebook ကနေပြီးတော့နားထောင်ပစ်လာပါတယ်။ကျွန်တော်ကိုရီးယားကိုရောက်တော့လဲ VOE ကိုမြန်မာ Radio Line ကနေနားထောင်ပစ်ပါတယ်။အလုပ်များတာမို့လို့ဓာတ်ရိုက်နားမထောင်နိုင်ပါဘူး။အချိန်၊နာရီကြာချမှုလည်းစိုက်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းကျွန်တော်နားထောင်ပစ်တဲ့ software မှာ Radio Line ကတစ်ခါတစ်ခါဒီနေ့ချက်ချင်းသတင်းကိုနောက်တနေ့မှနားထောင်ရပါတယ်။ကျွန်တော်ကအလုတ်လုပ်နေရင်လည်းငကြက်တက်ပြီးတော့နားဆင်ရတာပါအလုတ်ကမနေ့၈နာရီည၅နာရီအထိလောက်ရပါတယ် ၈နိုင်ဆိုတာကမြန်မာနိုင်နဲ့၅နိုင်ခွဲကျော်ကြာဖြစ်တာမလို့တခါတည်းံဓာတ်ရိုက်ဖမ်းလို့မရတာလဲကြုံရပါတယ်အလုံးမှာကဖုန်းကိုခဏခဏသုံးတာကိုလည်းမကြိုက်ပါဘူးဒါပေမဲ့လည်းငကြက်တက်ပြီးတော့ AC နားထောင်ရင်တော့တနားကြီးတစ်ခါဖုန်းကိုထုတ်သုံးလို့ဖြစ်ပါတယ်ကျွန်တော်ဖြစ်ချင်တာကတော့ဒီနေ့သတင်းကိုဒီနေ့ဓာတ်ရိုက်အဲ့ဒီ software ကနားထောင်လို့ရအောင်လို့တင်ပေးပါလို့ပြီးတော့ဒေါက်တာအိမ်မောင်ကိစ္စမှာအမိန့်ချလိုက်တာကိုကျွန်တော်လုံးဝမနှစ်သက်ပါဘူးဒါကရခိုင်ပြည်သူတွေစူပူအောင်လို့နားကျင်အောင်လို့လှုပ်လိုက်တာလို့ခံစားနေကြရပါတယ်
နှင်းတောင်လူသားဆိုတဲ့ Facebook account ပိုင်ရှင် VOA စီစဉ်တွေကိုနားဆင်ပြီးတော့သူရဲ့နားဆင်မှုအတိအကျရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်เนาะကျမတို့လည်းဒီသောရရှင်တွေရဲ့အတွေ့အကြုံတွေကိုပြန်နားထောင်ရအောင်ပြီးတော့ဒါရင်းနဲ့တိုက်ဆိုင်တဲ့ခြားသောရရှင်တွေကိုလည်းဒီအကြောင်းအရာလေးတွေဝေမျှပေးလို့ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်ဒေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးခြင်းပါလိမ့်ရနော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒေတောင်းလာတဲ့သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးချင်ပါတယ်ရှင်။မမအေးတနာကျော်ရှင်အရန်ချစ်တဲ့သူတွေကိုတတိယမိတိုင်းရင်ထဲမှာလွမ်းလာတိုင်းမှာအမြဲလိုနားထောင်ပြတဲ့ဆေးဆိုတဲ့သချင်းလေးအမတ်တရတောင်းဆိုပါရစေတဲ့။ဝါရှင်တန်ကအခင်ခင်အလန်စာရေးလာပါတယ်။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါရဲ့နော်။ဒီသချင်းလေးကိုဝါရှင်တန်ကအခင်ခင်အလန်ရော VOA တိချစ်သောရရှင်နေအားလုံးရောနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။
တန်နိုင်ဘူးရှင်တွေကလွမ်းတာကိုမတားနိုင်ဘူးဒါစီတဲ့မြည်ရီလိုမပြတ်နိုင်ဘူးငါအရန်ချစ်မိတာကိုအမမပြတ်အမမမြင်မင်းအနာရှိခြင်းလို့တွေတွေစရာတွေချွေပြီတွေတွေလေလို့ပူမီနောက်ဆုံးတော့ရင်ကိုခွဲမဲလေတူတူပဲ Hey အသက်ကိုပြောက်တဲ့ဆိုတဲ့စိမင်းရှိရင်ဖြစ်တဲ့ဆိုတဲ့စိကဘာမှအခုထိရှာလို့မတွေ့ Hey တရားမြင်ရင်မလဲတဲ့စိမင်းရှိရင်ဖြစ်တဲ့ဆိုတဲ့စိဟိုရှိရင်ပဲနေအဝေးကိုထွက်တော့လေမတန်နိုင်ဘူးရှင်တွေကချစ်တာကိုအမထင်နိုင်ဘူးငါယူသွေးမိတာကိုငါမပြတ်နိုင်ဘူးအရန်ချစ်မိတာကိုအမကိုအမငယ်မင်းနာရှိတယ်လို့뇌죄자뇌죄비뇌뇌레로부미나소노지루베아테괴챠요베헤이아테괴뻬데소레세미미시피테소레
ဆက်တည်ကုန်ပြီးတော့ကော်နီတီဆိုထားတဲ့ဆေးဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမတ်တပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းသွားပြီးတော့နားဆင်နိုင်ပါရဲ့เนาะကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်ဒီရရဲ့မြေရဲ့မလဲတဲ့ရှင်မင်းရှိဖြစ်တဲ့ဆိုတဲ့မေတ္တနာကြောတင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါမတ်လ22ရက်ငြိမ်းချမ်းရေးဆွေးနွေးပွဲဘာတွေထူးခဲ့သလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင်
အမျိုးသားပြည်လဲသိမြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC တာဝန်ရှိသူတွေနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမတ်လ22ရက်နေ့ကကျင်းပပြီးသွားပါပြီ။နောက်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလောက်ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွဲဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့ရည်ညွှန်းပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွစ်ဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကိုင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်ကုဒပအဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ
်ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကိုင်ဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါKIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခံရဲစဲစာချုပ် bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။မီးပြတ်လို့ဆွေးနွေးပွဲခဏနားချိန်သတင်းတောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါ။အစိုးရနဲ့ KIA အပြစ်ခံရဲစဲစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ဘေးကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။ KIA ဟာအရင်တက်မတော့အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်။18နှစ်တာငြိမ်းချမ်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2011ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။သမရဦးသိန်းစိန်လက်ထက်ငြိမ်းချမ်းလုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်။ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကန့်တအားပလောင်နဲ့ရခိုင် AA အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှပ်ထားလို့ KIA ကလည်းအားလုံးပါဝင်ရေးမှုအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူး။လက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဖို့တော့စိတ်မဝင်စားခဲ့ပါဘူး။အဲ့ဒီအချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြစ်ရပ်ထားခဲ့ပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့လူလူရပ်ဆိုင်သွားမှာပဲ။ဒါကြောင့်အပြစ်ရပ်ဖို့မလိုဘူးဆိုတဲ့အပြစ်မရပ်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ
်။အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်။သူပြောစကားအရနှစ်ဖက်အပြည့်အစာချုပ်သီးခြားချုပ်ပြီးတိုက်ခိုက်မှုတွေရပ်ဆဲထားခြင်းနဲ့ NCA စာချုပ်ထဲပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB, KNDI လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ်။ KMPB ဟာအစိုးရနဲ့အပြည့်အစုံချုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။စီးနှီးပွဲမှာသတင်းတော့တွေလည်းသိချင်ပြည်သူတွေလည်းသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပါ
ဆွေးနွေးပွဲအဖွဲ့မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါတယ်။ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြေတီအဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်။အဖြူရောင်နေမြေကိုလက်နက်ကိုင်အဖွဲ့စီးပြီးအခြေချဖို့ကြိုးစားခြင်းဟာငင်းချမ်းလုံခြုံရေးကိုချိန်ချောက်မှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်။နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့ပြည်ရင်းလက်နက်ကိုင်ပဋိပက္ခတွေရဲ့သင်ခန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကပြည်သူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအမြဲတမ်းပဲတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကအေးအေးတပ်ဖွဲ့နဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်။အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနည်းမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့ဒါကိုနားလည်ပေးစီခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့အေးအေးတပ်ဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ကျွန်တော်တို့အေအေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲ။ဒါပေမဲ့ဒါကိုတတ်မတော်ဘက်ကလက်မခံဘူး။ဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ရင်ရှေ့လာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေပြည်သူတွေရဲ့ဒုက္ခတွေအေးငြိမ်းသွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူ
း NRPC နဲ့တိုင်းသားလက်နက်ကင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြည့်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်ဒါကြောင့်ထိပ်ပိုင်ကောင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိခဲ့ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ကောင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတပ်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲမြဲဆုတ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံဘဲဆက်ပြီးစစ်ဆင်ချိန်မုံမဲ့ပြဿနာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစ်စုံတစ်ရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဆက်လက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုမအေးသန္တာကျော်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပါရှင
်။ Australia နိုင်ငံ Leicester မြို့မှာကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းတဲ့အနေနဲ့အကြီးဆုံးမီးပုံပွဲကြီးတစ်ခုကျင်းပခဲ့ပါတယ်။သူတို့ဟာ Norway နိုင်ငံကတင်ထားတဲ့စံချိန်ကိုချိုးဖို့လုပ်ခဲ့ကြတာပါ။အမြင့်ပင်200နီးပါးရှိတဲ့တစ်တုံးပုံမျှော်စင်ကြီးကိုမီးရှို့ဖို့အတွက်တပတ်ကို15နာရီလောက်သုံးပြီးတော့၃လကြာတိစောက်ခဲ့ရတယ်လို့ဒေသခံမိဘုံဘွယ်ကျင်းပရေးအဖွဲ့ကပြောပါရည်။ဒီတစ်ပုံကြီးကိုမိရှို့လိုက်တဲ့အခါမှာနိုင်ဝတ်တော်မှမကြဘဲနဲ့ပြိုကျပျက်စီးသွားခဲ့တာပါ။သူတို့ငကိုစီစဉ်ထားတဲ့အမြင့်ထက်ပိုမြင့်အောင်စောက်ဖြစ်ခဲ့တယ်လို့စီစဉ်သူတို့ကပြောပါရည်။တန်တရာလောက်ရှိတဲ့တစ်တုံးပုံကိုမိရှို့တဲ့အခါမှာလေထုညဉ့်ညံ့မှုအများကြီးဖြစ်စေပါရည်လို့ပတ်ဝန်းကျင်ထိုင်းသိမ်းရေးသမားတွေကတော့ထောက်ပြဝေဖန်ကြပါရည်။ကမ္ဘာရာသီဥတုအပြောင်းလဲတွေဖြစ်နေတဲ့အချိန်မှာအခုလိုလှုပ်ရွာမှားယွင်းကြောင်းလည်းပြောပါရည်။
ယူကရိန်းနိုင်ငံကဆယ်ကျော်သန့်မိန်ကလေးတယောက်ဟာအရှိန်235စင်တီမီတာ9ပေ9လက်မကျော်လောက်ရှိတဲ့သဘင်အတွက်ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်။အသက်15နှစ်အရွယ်အိုလီနာကိုဇယူရဲ့ရွှေရောင်သဘင်ဟာတခြားရွှေရောင်သဘင်တွေနဲ့မတူဘဲနဲ့အဖျားနှစ်ခွဖြစ်တာကျွတ်ဆက်မှုများတာတွေမရှိပါဘူး။ဒါပေမဲ့လည်းရွှေရောင်သဘင်တွေဟာအခုလိုသဘာဝအတိုင်းရှည်ဖို့နဲ့အရှည်ထားပြီးတော့ထိမ့်သိမ့်ဖို့ကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ယူကရိန်းအမျိုးသားစံချိန်အဖွဲ့ကလည်း အခုလိုရှည်လျားလာတဲ့ရွှေရောင်သပင်ကြောင့်အံ့ဩကြပါတယ်။ပြီးခဲ့တဲ့6လလောက်ကသပင်ဟာ165စင်တီမီတာ6ပေကျော်လောက်ပဲရှိခဲ့တာဖြစ်ပြီးတော့6လအတွင်းမှာ50စင်တီမီတာတပေကျော်လောက်ရှည်ထွက်လာတာပါ။သူဟာငငယ်လေးကလေးကသပင်မညက်တော့ပဲနဲ့ဒီသပင်ကိုထိမ့်သိမ့်လာတာဖြစ်ပြီးတော့နေ့စဉ်အမေနဲ့အတူခေါင်းလျှော်တာခေါင်းဖိတာသပင်ပုံသွင်းတာတွေအပြင်သပင်တွေကိုဆေးမဆိုးပဲမညက်ဖဲနဲ့ကျစ်ဆံပြီးကျစ်တာတွေကိုလှုပ်တာဟာနေ့တစ်ဝက်လောက်အချိန်ပေးပြီးလှုပ်ဆောင်ရတာပါခေါင်းလျှော်ပြီးတိုင်းသပင်6အောင်လဲသပင်6ခန်းစက်နဲ့မမှုတ်ဖဲနဲ့ညနေတော့ပွားနဲ့တုတ်တဲ့အတွက်ပဝါ5ခုလောက်သုံးရတာပါလက်ရှိမှာတော့အိန္ဒိယနိုင်ငံကအသက်16နှစ်အရွယ်နာလန်ရှိပတဲကအရှည်180.5စင်တီမီတာ5ဗီ5လက်မကျော်နဲ့2018ဒီဇင်ဘာလကစံချိန်တင်ထားတာဖြစ်ပြီးတော့235စင်တီမီတာ9ပေ9လက်မကျော်ရှိနေပြီဖြစ်တဲ့အိုလီနာရဲ့သပင်ကစေကျော်တက်အရွယ်မှာကမ္ဘာစံချိန်ချိုးဖို့အဆင်သင့်ဖြစ်နေပါပြီခင်ဗျာ
ဒီကနေ့ရန်ပါရီမြို့တောင်ပိုင်းမှာရှိတဲ့ Branches ဆေးရ250ပြည့်အထိမ့်မှတ်ဖြစ်နေတဲ့ကမ္ဘာအကြီးဆုံးစာဝတ်တောက်ပွဲကျင်းပပြီးတော့ကမ္ဘာစံချိန်ချိုးလိုက်ပါတယ်လူပေါင်း 2,000 လောက်ကိုအရှည်400မီတာပေးနေဆိုရင်တော့ပေ 1,300 ကျော်လောက်ရှိတဲ့ဇပွဲကြီးမှာတဲခင်းပြီးတော့အခန့်ကျွင်းမှုခဲ့ရပါ။အခုစံချိန်ဟာ2019ခုနှစ်အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့ပြင်သစ်ပိုင်း Reunion ကျွန်းမှာတင်ထားတဲ့စံချိန် 322 မီတာကိုချိုးလိုက်နိုင်တာလည်းဖြစ်ပါရဲ့။ဇပွဲအရှည်ကြီးရဖို့အတွက်ဇပွဲအသေးလေးတွေကိုဆက်ထားတာမဟုတ်ဘဲနဲ့တတ်မှတ်ထားတဲ့စံချိန်ရဖို့အတွက်ပျော်ဝဲစားဇပွဲတစ်လုံးနဲ့အဖြစ်နဲ့တည်ဆောက်ခဲ့ရတာပါ။ဒီဈေးဟာကမ္ဘာအကြီးဆုံးဟင်းသီးဟင်းရွက်နဲ့တည်တည်ဝလံရောင်းဝယ်တဲ့ဈေးတစ်ခုဖြစ်ပြီးတော့အကျယ်အေက980ပေါ်မှာလက်ကားရောင်းဝယ်သူ 12,000 တည်ယူပို့ဆောင်သူနောက်ပြီးတော့စားတောက်ဆိုင်လုပ်ငန်းတွေနဲ့တခြားလုပ်ငန်းလုပ်ကိုင်သူ 1,200 ကျော်ရှိနေတဲ့ဈေးကြီးတစ်ခုဖြစ်ပါတယ်။ဒီဈေးထဲမှာအလုံးလုံးနေတဲ့လူတွေအားလုံးဒီလိုမျိုး Guinness ကမ္ဘာစံချိန်ကျိုးဖို့အတွက်ဝိုင်းပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ပါရီမြို့နယ်မှာရှိတဲ့လီယာလာဈေးကို1969ခုနှစ်ကပိတ်လိုက်ပြီးတဲ့နောက်ပိုင်းပါရီမြို့တောင်ပိုင်းလင်းမိုင်ကွာမှာရှိတဲ့ Ranges ဈေးကိုဖွင့်ခဲ့တာဖြစ်ပါလေရှင
်။တနင်္လာနေ့နေ့နဲ့ King View မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်။အခုတော့သတင်းကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆက်ဖက်ခဲ့မှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နောက်သူ့ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးရေးအဖွဲ့ရောပတ်သက်ဆွေးနွေးသူတွေရောပူးပေါင်းချန်စီမှုမရှိဘူးလို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုတဲ့အကြောင်းရှေ့နေချုပ်ဝီလျံဘားရဲ့တနင်္ဂနွေနေ့ထုတ်အစီရင်ခံစာအချင်းချုပ်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာကျင်းပတဲ့မတ်လ24ရက်နေ့အထွေထွေရွေးကောက်ပွဲကနအူးရလက်တွေအရာစစ်တပ်ထောက်ခံတဲ့ပါတီကအသာစီးရနေတာကြောင့်စစ်တပ်အကြီးအကဲဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဖရာယွတ်ချန်ဝူချာကပဲအာဏာဆက်တည်မြဲဖို့ရှိနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်တွင်တာလီဘန်နှင့်တိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ဖွဲ့ဝင်ဒါဇင်နဲ့ချီချဆုံးတဲ့အကြောင်းအာဖဂန်အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။စံချင်းဒေသတွင်ကလုံခြုံရေးစခန်းတွေကိုစနေနေ့မနက်လင်းအားကြီးအချိန်တာလီဘန်တို့အကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ခဲ့တာပါ။ပြည်နယ်ဆွေရပြောခွင့်ရအိုမာဇဝက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်ဒါစင်နဲ့ချီတေဆုံးတန်ရရာကြောင့် VOA ကိုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တိုက်ခိုက်မှုအတွင်းဆွေရလူလာတဲ့တပ်ဖွဲ့တွေဘက်ကအနည်းဆုံး65ယောက်ကြာဆုံးခဲ့တဲ့အထက်အာဖဂန်အမျိုးသားစစ်တပ်က48ယောက်ပါဝင်ကြောင်းဒဏ်ရာရသူ38ဦးရှိကြောင်းအထက်လွှတ်တော်အမတ်မိုဟာမက်ဟာဆင်အာလိုကိုဆိုင်က VOA ကိုပြောပါတယ်။တဘုံတွေကိုတိုက်ထုတ်ရေးတက်ကူပေးဖို့စံချင်းကိုသွားတဲ့အာဖဂန်စစ်တပ်ရင်နှန်းကိုတာလီဘန်ကချုံခိုတိုက်ခိုက်တာကြောင့်စစ်တပ်ကတေဆုံးထိခိုက်ဒဏ်ရာရတာလို့လည်းအထက်လွှတ်တော်အမတ်ကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါရှင်။တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.